ပြီးခဲ့တဲ့ဇွန်လကစလို့အကျန်းဖက်အထီကယုံတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကပြည်ပခန့်နေရာတွေကိုတွားရောက်ခဲ့ပြီးအိုးမဲ့အိမ်မဲ့ဒုက္ခရောက်နေသူတွေလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်တွားရောက်ကူညီခွင့်ပြုဖို့အတွက်အမေရိကန်အင်္ဂလန်ပြင်သစ်ဂျာမနီဂျပန်တူရကီဩစတြေးလျဆော်ရီအာရေဗီယာနဲ့အီဂျစ်တန်ရုံးတွေကဒီကနေ့ပူးတွဲကြေညာချက်ထုတ်ပြန်ပြီးတော့မြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အကြမ်းဖက်မှုတွေအတွင်လူတွေအများအပြားတေဆုံးပြီးအပြစ်မဲ့ပြည်သူတွေတောင်းနဲ့ချီအတိဒုက္ခရောက်ခဲ့ရတာမှာဒုက္ခရောက်နေသူတွေကိုသူတို့ဘက်ကလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အဆင်သင့်ရှိနေတဲ့အကြောင်းနဲ့ဒီအကူအညီတွေပေးနိုင်ဖို့မြန်မာအစိုးရဘက်ကခွင့်ပြုပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။အကြမ်းဖက်ပဋိပက္ခတွေဖြစ်ခဲ့တဲ့နေရာတွေကိုအမေရိကန်၊အင်္ဂလန်နဲ့ဩစတြေးလျတန်ယုံကတန်ယာရှိတွေတွားရောက်လေ့လာမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။စောစောပိုင်းကတော့သူတို့ရဲ့လေ့လာတွေးရှိချက်တွေနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲတရပြုလုပ်မယ်အကြောင်းပြောဆိုခဲ့ပေမဲ့မဖြစ်ခဲ့ပါဘူး။ရခိုင်ဒေသပြည်ပခန့်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးလုပ်ငန်းတွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ကင်တွယ်ဖြည့်ရှင်းနိုင်အောင်အထူးစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ကိုလုတ်ပိုင်ခွင့်နေပေးဖို့အတွက်အဲ့ဒီတန်ယုံ၉ယုံကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာတိုက်တွန်းထားပါတယ်ခင်ဗျာ